နလာရာနေပါစီရေပြိပခဖြစ်ပွားနေတဲ့မြမတမတော်နဲ့မြောက်ပိုင်းရှမ်းပြည်တမတော်တို့ကြားပြစ်ခတ်တိုက်ခိုက်မှုရွှတ်ချနိုင်ဖို့မြမဆိုးရကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တမတော်ကိုယ်စားလှယ်ဖွဲ့တို့ဒီကနေ့ရန်ကုန်မြို့မှာအကြိုတွေ့ဆုံညှိနှိုင်းခဲ့ကြပါတယ်။ဒီအကြိုတွေ့ဆုံမှုကနေမြမဆိုးရငင်းချမ်းရေးကော်မတီဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တမတော်တို့ကြားလာမယ့်ရက်တတ်တပတ်တွေမှာတွေ့ဆုံဆွေးနွေးသွားဖို့တုံ့ပြန်သဘောတူညီချက်တွေရခဲ့တယ်လို့ SSPP အဖွဲ့အကောင်ဆောင်တွေကပြောပါတယ်။ဒီအချိန်လေးကိုတော့ထိုင်းချေဆိုင် VOA သတင်းတောက်နိုင်ကိုအိမ်ကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ခဲစစ်ဝန်ကြီးဦးခင်မောင်စုဦးဆောင်နဲ့မြန်မာဆိုးရကိုယ်စားလှယ်ဖွဲ့နဲ့ဒီကနေ့တွေ့ဆုံမှုမှာမြောက်ပိုင်းရှမ်းပြည်တမတော်ပေါ်ထိုးစစ်ဆင်နေမှုကိုရပ်တန့်ပေးဖို့တင်ပြတောင်းဆိုခဲ့တယ်လို့ SSPP အဖွဲ့အကောင်ဆောင်စိုင်းတော်လိတ်ကအခုလိုပြောပါတယ်။
ဒီကိစ္စကိုအမျိုးဆုံးပြန်ထောက်ပြီးကြာကာဒီနေမျိုးကိုပြန်ပြီးတော့ဆုတ်ခွာပေးမှုသဘောမှကြည့်ရအောင်ဆုတ်ခွာပေးလို့ဆိုတော့ကျွန်တော်ဆိုတော့ဒီလိုကြည့်ရင်စီးပီးတို့ဖားတယ်တို့ဖားရောက်နေတဲ့ချိန်မှာနောက်ဒီတက်ပြီးရှိနေတဲ့ကာလပတ်လုံးကတော့ဒီလိုလာရေးမှမဟုတ်ဘူးအဲ့ဒါဒီချက်တော့ဆက်လက်ပြန်ပြရမယ
်အခုတွေ့ဆုံမှုမှာဝန်ကြီးဦးအောင်မင်းခေါင်းဆောင်တဲ့မြန်မာဆိုရငင်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တမတော်တို့အကြားတွေ့ဆုံဆွေးနွေးနိုင်ဖို့အကျိုးညှိနှိုင်းမှုတစ်ခုလို့လည်း SSPP အဖွဲ့ခေါင်းဆောင်စိုင်းတော်လိတ်ကအခုလိုဆက်ပြောပါတယ်
ကျွန်တော်တို့ဟောမီးရဲ့ဦးသိန်းစွာရဲ့ကျွန်တော်တို့ကျွန်တော်တို့ရဲ့ဟောပေါင်းလုံးကြည့်အောင်ဒီလေးဆွေးနွေးကြမယ်ဒီဖိတ်စာကိုကျွန်တော်ယူတော့တော့ကွန်ပျူတာဆက်ရေးပြန်လာပါတယ်ဒီပုံထက်လည်းကျွန်တော်တို့ကတော့ဒီကဖြစ်ချင်းလို့ကျွန်တော်ဒါမှကျွန်တော်အပိုင်းကဒီလိုပြန်ပြန်တော့ယူရမယ်တော့ကျွန်တော်ဒီလာမယ်ဒီလိုကွန်ပျူတာပေါ်ကြတော့လာကြမယ
်လာမယ့်အပတ်အတွင်းတွေ့ဆုံမှုအတွက်မြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကသဘောတူခဲ့ပြီမဲ့လေဆွေးနွေးရေးကိုယ်စားလှယ်ထပ်မံဖွဲ့စည်းရမှာဖြစ်တဲ့အတွက်သိဆိုမဲ့ရဲ့အတိအကျအတိမပြုတ်နိုင်သေးဘူးလို့လည်းသူကဆိုပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကမြောက်ပိုင်းရှမ်းပြည်တပ်မတော်ခေါင်းဆောင်တွေနဲ့အရှိအလေပိုင်းတိုင်းစစ်ဌာနချုပ်ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးအခုလိုမြန်မာဆိုရကိုယ်စားလှယ်တွေနဲ့သိဆိုဆွေးနွေးခဲ့တယ်လို့လည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ပြောခွေရဗိုလ်မှူးကြီးဆိုင်လာကပြောပါတယ
်။18ရက်နေ့မှာသူတို့ချင်းနဲ့ပိုင်းတိုင်းစစ်ဌာနချုပ်ကဘူမိနိုင်ခဲ့တယ်လေနော်။မိနိုင်ခဲ့ပြီးသူတို့နှစ်ဖက်သဘောတူညီချက်ကတော့လောလောဆယ်ကအဲ့ဒီဖြစ်တဲ့စိတ်ပွဲကိုကျွန်တော်တို့ခဏရက်တန့်ပြီးတော့လူကြီးတွေနော်အဲ့ဒီပြန်ပြီးတော့မိနိုင်ကြမှာပေါ့ဆွေးနွေးကြမှာပေါ့နော်
။ဒီရက်ပိုင်းတွင်းမှာတော့ဝဟိုင်းဒေတာဘက်မှာတိုက်ပွဲရက်တန့်နေတယ်လို့လည်းသူကဆိုပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော်ကနေ NCA ပြည်ရစာချုပ်လက်မှတ်ရေးသူဖို့ညှင်းဆန်းခဲ့ပြီးနောက်ပိုင်းအောက်တိုဘာလ6ရက်နေ့ကနေစပြီးတော့နိုဝင်ဘာလ28ရက်နေ့ထိမြန်မာတပ်မတော်နဲ့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့တိုက်ပွဲတွေမှာမြန်မာတပ်မတော်ဘက်ကနေစစ်လေရင်တွေအုံပြုပြီးပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့လည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကပြောပါတယ်။ဒါပေမဲ့အခုဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုဟာ NCA ပြည်ရစာချုပ်လက်မှတ်မထိုးတဲ့အကြောင်းရင်းမဟုတ်ဘူးလို့လည်းမြန်မာငင်းချမ်းရေးစင်တာကကြီးတန်းရာရှိဦးလှမောင်ရွှေကပြောပါတယ်။
ဒီကအခုထိုးနေတယ်လို့ပြောရည်ပါ။အခုဒီအပြောပြတဲ့ဆန်သားတွေနဲ့ဆက်ပြောခေတ်ကပတ်လို့ဖြစ်နေတယ်။အခုကတော့လည်းမလား90နာရီကစားမဖြစ်ဘူးပြ။အခုဖြစ်တာမဆွေးနေမှာဒီကဖြစ်နေရတယ်။ဒါလို့အမကလေးကတော့အခုကမဟုတ်ဘူး။အဲဒီကလည်းပြောကြတာကတော့ဒီကတော့လည်းဒီကတော့ကြောက်တာတော့ဖြစ်နေတယ်လို့ပြောကြတာလည်းဖြစ်နေတာဖြစ်နေတာပါလိမ့်မယ
်။ဦးလာမောင်ရွှေအနေနဲ့ကတော့နှစ်ဖက်သက်ဖွဲ့တွေကြားနေမြေတတ်မှတ်မှုနဲ့ပတ်သက်ပြီးတော့ဖောက်ပြက်မှုဖြစ်စဉ်တွေကြောင့်တိုက်ပွဲတွေဖြစ်ပွားခဲ့တဲ့လို့လဲဆိုပါရယ်မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာဆိုရကိုယ်စားလှယ်ဖွဲ့တို့ပြည်နယ်ပြည်ထောင်စုအစ်အပြည့်ရလက်မှတ်ရေးထိုးစဉ်ကလေးကနေမြေတပ်မှတ်ရေးတိတိကျကျအတိပြုသဘောတူညီချက်လှုပ်ဆောင်ခဲ့တာမရှိဘူးလို့လဲမြောက်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရပုံမူကြီးဆိုင်လာကပြောပါရယ်အခုလိုနှစ်ဖက်သက်ဖွဲ့တွေကြားဖြစ်ပွားခဲ့တဲ့ပြည်ခတ်တိုက်ခိုက်မှုတွေကြောင့်ရှမ်းပြည်နယ်တောင်ပိုင်းကျေးတီမိုင်းရှူမိုင်းနောင်ဘက်ကဒေသခံရွာသား8000ကျော်ဟာစစ်ပြေးဒုက္ခတွေဖြစ်နေဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်အလားတူကချင်းပြည်နယ်မိုးညင်းဒေသဘက်မှာလည်းမြမတမတော်နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေစဉ်အခြေအနေမှာရှိနေပါတယ်ခင်ဗျာ